ထိုင်းနိုင်ငံရဲ့နယ်စပ်တွေကိုကိုဗစ်ကာယောဂါကာလမှာလုံခြုံရေးတင်းကျပ်ထားတဲ့ကြောင့်ပဲပြီးခဲ့တဲ့2020ပြည့်နှစ်ဇူလိုင်ကနေ2021ခုနှစ်ဇူလိုင်လကုန်အထိတရားမဝင်ခိုးဝင်သူပေါင်းတောင်းနဲ့ချီပြီးရှိခဲ့ပါတယ်လို့ထိုင်းနိုင်ငံကိုဗစ်ကာယောဂါထိန်းချုပ်ရေးအဖွဲ့ကပြောပါတယ်။အဲ့ဒီအထဲမှာတော့ဖမ်းမိသူအများစုဟာမြန်မာနိုင်ငံသားတွေဖြစ်တယ်လို့ထိုင်းခြေဆိုင်မြန်မာရွှေပြောင်းအလို့သမားရေဆောင်ရွက်နေသူတူဦးက VOA ကိုပြောပါတယ်။ဒီကြောင့်ထိုင်းခြေဆိုင် VOA သတင်းတော်မတ်အေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမှာနေ့စဉ်ကိုဗစ်ကူးစက်မှုနှုန်းတွေမြင့်တက်နေကြမှာပဲ။တရားမဝင်ခိုးဝင်လာသူတွေကတစ်နှစ်အတွင်း4,000ကျော်ရှိပြီးနေဆက်တွေမှာဖမ်းမိသူက3,000ကျော်ရှိတယ်ဆိုပြီးထိုင်းနိုင်ငံကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကပြောဆိုခဲ့တာပါဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပြည်နယ်ရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလို့သမားကြီးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်ဒီ2021ဇူလိုင်လကုန်အထိကိုဒီတရားမဝင်ဟိုစားရောနော်ဖမ်းဆီးရမိတဲ့စည်းရင်းပေါ့ဖမ်းဆီးရမိတဲ့စည်းရင်းကိုဒါထုတ်ပြန်တာအဲ့ဒါအားလုံးပေါင်း4,000ကျော်ရှိတယ်။အဲ့ဒီ4,000ကျော်ထဲမှာနေဆက်တွေမှာမိတာ3,000ကျော်ရှိတယ်။အထဲမှာပြည်တွင်းထဲမှာထိုင်းပြည်တွင်းထဲမှာမိတာ1,000ကျော်။အထဲမှာလည်းအထက်ကဒုက္ခဒီလိုခက်ဒုက္ခလည်းဒီကြတဲ့အဲဟိုဇောဘာရောနိုင်ငံရောနှစ်ခုပဲ။ဟုတ်တယ်မှာအထဲမှာလုပ်ငန်းဆက်သွားတာဟိုပိုးလုံးတွေရတော့မှပဲတော်လာတယ်။ဟိုဘယ်လိုပေါ့မလဲသက်သာရအများကြီး
။ထိုင်းနိုင်ငံအယုဒ္ဓယာမြို့မှာမြန်မာနိုင်ငံသားတွေကိုဖွတ်ပြီးတော့တည်ဆောင်လာတဲ့ကုန်တင်ငင်ငယ်တကြီးကိုလည်းဩဂုတ်လ12ရက်နေ့ကဖမ်းမိခဲ့တယ်လို့နေဆက်တင်မှာလည်းတရချားလောက်ခိုးဝင်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းမိနေတာပါပြီးခဲ့တဲ့ရက်အတွင်းကထိုင်းကာကွယ်ရေးဒုဝန်ကြီးပရာဝတ်ဘုံစံကထိုင်းမြန်မာနယ်စပ်ဒေသဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေနဲ့အွန်လိုင်းကနေလုပ်တဲ့ဆွေးနွေးပွဲအတွင်းမှာမြန်မာနိုင်ငံသားတွေအဓိကအများဆုံးဝင်ရောက်လာနေတဲ့မဲဆောက်မြို့မဲလမားမြို့နယ်စပ်လမ်းတွေမှာလုံခြုံရေးအင်အားတိုးမြင့်ပြီးကျေးဇူးတော်ပိတ်ဆို့ထားဖို့ညွှန်ကြားခဲ့ပြီးထိုင်းရာရှိတွေလည်းလူကုန်မှုလူမှောက်မှုတွေမှာပတ်သက်နေရင်ပြည်ထောင်နဲ့ပြည်ထောင်ချမှတ်ကြောင်းသတိပေးခဲ့ပါတယ်။ပြီးခဲ့တဲ့ရက်အတွင်းကထိုင်းကာကွယ်ရေးဒုဝန်ကြီးပရာဝတ်ဝန်ဆောင်ကထိုင်းမြန်မာနယ်စပ်ဒေသလူကြိုးရေးဆိုင်ရာတာဝန်ရှိသူတွေနဲ့အွန်လိုင်းကနေလုပ်တဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံသားတွေအဓိကအများဆုံးဝင်ရောက်လာနေတဲ့မဲဆောက်မြို့မဲလမမြို့နယ်စပ်လမ်းတွေမှာလုံခြုံရေးအင်အားတိုးမြင့်ပြီးကျင်းကျက်စွာပိတ်ဆို့ထားဖို့ညွှန်ကြားခဲ့တာပါ။ထိုင်းအရာရှိတွေလည်းလူကုန်ကူးမှုလူမှောက်မှုတွေမှာပါဝင်ပတ်သက်နေတဲ့ဆိုရင်အင်းခံနဲ့ပြည်ထောင်နဲ့ချမှတ်မဲ့အကြောင်းသတိပေးခဲ့ပါရယ်။မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးမပြေလည်မှုတွေကြောင့်ထိုင်းနယ်စပ်ကနေခိုးဝင်လာသူတွေအများအပြားရှိနေပါရယ်။ထိုင်းနိုင်ငံမှာကိုဗစ်ကူးစက်မှုတွေများနေတဲ့အတွက်နေဆက်တွေမှာပုံမပြီးတော့လုံခြုံရေးတိုးချထားတယ်လို့နေမြေဖြတ်ကျော်သွားလာခွင့်တွေကိုလည်းကန့်သတ်ထားပါရယ်။အဲ့ဒီလိုအခြေအနေတွေမှာပဲနေ့စဉ်ဒီပါလဲခိုးဝင်လာသူတွေကိုဖမ်းဆီးနေတာပါ။ထိုင်းနိုင်ငံမှာကိုဗစ်ကူးစက်သူ 86,300 ကျော်ရှိပြီးအောက်တိုဘာ13ရက်နေ့တနေ့လဲကူးစက်သူကတော့23,400 ကျော်ရှိနေပါတယ်လက်ရှိမှာစုရင်ရတဲ့လူနာပေါင်း 9,000 ကျော်လည်းရှိနေပါတယ်ပြည်ဆုံးသူကတော့ 8,100 ကျော်ရှိသွားပြီဆိုပြီးထိုင်းကျန်းမာရေးဝန်ကြီးဌာနကတရားဝင်ထုတ်ပြန်ထားပါတယ်ရှင်